ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ထိုင်းလွှဲမှုကြီးကြပ်ရေးဘူရိုကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုသတိပြုလိုက်နာဖို့ဗီဇာတက်တန်းကျော်လို့ရင်ဒဏ်ချေပေးရမယ်အပြင်ပြည်ဝင်ကွင်းတွေပါပိတ်ခံရနိုင်တယ်ဆိုပြီးနိုဝင်ဘာလ10ရက်နေ့ကထိုင်းနိုင်ငံမှာရှိတဲ့မြန်မာသံရုံးကအသိပေးစာထုတ်ပြန်ခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းထောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတွင်ဗီဇာတက်တန်းလို့နေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဗာလက်မှတ်ပဲကင်ဆောင်ထားတာတရက်ကိုဘတ်900နှုန်းနဲ့စုစုပေါင်းဘတ်1000ထက်မပိုတဲ့ဒဏ်ကြေးငွေကိုထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုကိုပေးဆောင်ရမှာဖြစ်ပြီးတက်တန်းလွန်ကာလလိုက်ပြည်ဝင်ဝင်ပိတ်ခံရမှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကနိုဝင်ဘာလ10ရက်နေ့ကအသိပေးစာထုတ်ပြန်ထားတာပါမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံထဲမှာဗီဇာတက်တန်းကျော်လွန်ပြီးနေထိုင်လာကြသူတွေများလာတာကတော့မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်လာပြီးကတည်းကအခုလိုများလာတာဖြစ်တယ်ဆိုပြီးစစ်မှုထမ်းဥပဒေကိုရှောင်ရင်းထိုင်းနိုင်ငံကိုထွက်လာခဲ့တဲ့လူငယ်တဦးက VOA ကိုပြောပါတယ်
။ဟုတ်ပါလို့မကြင်ညာအဓိကအချက်ကတော့ကျွန်တော်တို့ဒီဘီရိုပေါ့နော်။ထိုင်းနိုင်ငံမှာပထမဆုံးဒီဟိုစစ်မှုထမ်းဥပဒေကြောင့်ပေါ့နော်အဲ့ဒါလေကျွန်တော်အဆုံးအချက်ကတော့ကျွန်မယောက်ျားလေးတွေရောမိန်းကလေးတွေရောပေါ့နော်ဒီစုမှုထမ်းဥပဒေကြောင့်ပထမဆုံးအချက်ကအချားချက်တွေဆိုရင်တော့ကျွန်တော်တို့အခုဒီကွာပေါ့ဒီကတော်များနေရာဒေသတွေမှာကြတော့ဒီလိုဟာကျွန်တော်တို့အခုတိုက်ပွဲတွေဖြစ်တယ်အားလုံးလို့ပညာသင်ကြားခွင့်ပညာသင်ပညာသင်ကြားတာတော့ဆက်လုပ်လို့မရတကြောင်မလို့ဒီဘက်ကိုလာပြီးတော့ပညာသင်တဲ့လူတွေရတယ်၊ငါတင်ကြရတယ်။ဒီသလုတ်ကိုင်လုံးလာလို့တဲ့လူတွေလုံးကြရခင်ဗျာ။ဟုတ်ကဲ့အဲစစ်မှုထမ်းဥပဒေထွက်ပြီးရချင်းမှာတို့ဒီဘက်ဒီထိုင်းနိုင်ငံကိုဟိုနီလန်းမျိုးစုံနဲ့နိုင်လူတွေများတယ်ခင်ဗျာ။ဟုတ်မြန်မာနိုင်ငံသားတွေ။မပြောင်းတဲ့လူကတော့ပုံများတယ်ခင်ဗျာ။ဟုတ်အရင်ထပ်ပုံပြီးတော့ဒီထိုင်းနိုင်ငံရဲ့နေရာတွေဒီဒီမှာအသေခံပြီးတော့တို့ကထောက်ထားမရှိပဲနဲ့နေရရတယ်ပေါ့နော်အဲ့လိုဟုတ်
အလားတူရွှေပြောင်းလို့သမားတွေကြားထဲမှာလဲ MOU နဲ့လာပြီးအလုပ်လုပ်ခွင့်ဗီဇာတက်တန်းကုန်ဆုံးတာတောင်မှမြန်မာပြည်ကနိုင်ငံရေးအခြေအနေတွေစိတ်ရင်းမငြိမ်သက်မှုတွေကြောင့်ပြန်ရင်စစ်မှုထမ်းရမှာဆိုတာကြောင့်နေရမပြန်ကြသူတွေလည်းများလာတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူတွေကပြောဆိုခဲ့ပါတယ်ဒီအတွက်ဗီဇာတက်တန်းကျော်လွန်နေထိုင်သူတွေထဲမှာလဲနိုင်ငံကူးစာအုပ်ကင်ဆောင်ထားတဲ့အလုပ်သမားတွေလည်းပါဝင်တယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူကိုရဲမင်းကလည်းပြောပါတယ်
ကဲလက်ရှိထိုင်းနိုင်ငံမှာဒီ overstay ဖြစ်တဲ့လူတွေရောဆက်ပြီးတော့ဟိုထောက်ထားမဲ့တွေရောပြီးတော့အချိန်ကြီးကကျွန်တော်တို့လုံးဝဒီမှာပြန်လို့မရတော့တဲ့လူတွေရောမပြောင်းနေတဲ့လူတွေရောအဲအဲ့လိုမျိုးဟိုလူတွေမျောများစွာပေါ့နော်ဟိုဟိုအတန်းစားမျိုးစုံရှိတယ်အဲအဲ့တော့သူတို့ဒီအလုပ်မားတွေပေါ့နော်အလုပ်မားတွေအခုချိန်မှာမြန်မာပြည်ကိုပြန်လို့လည်းမပြောင်းနေဘူးကျွန်တော်ဆိုမြန်မာပြည်ပြန်ဖို့ပဲစူးစမ်းလုပ်ကြတာလေအခုချိန်မှာဆိုမြန်မာပြည်ကိုဘယ်မှမပြောင်းနိုင်ရဘူးအဲ့တော့တတိယအချိန်ကြီးကဒီထိုင်းနိုင်ငံထဲမှာဒီ overstay ဖြစ်တဲ့လူတွေကတော့များနေပါပဲ
မြန်မာတန်ယုံကတော့ထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုကအဲ့ဥပဒေတွေစီကန်းတွေကိုလိုက်နာဖို့အတွက်အသိပေးချက်ထုတ်ပြန်ထားပြီးနေထိုင်ခွင့်ကိုတက်တန်းတိုးဖို့တွေကိုနိုဝင်ဘာလ10ရက်နေ့မှာသတိပေးထားပါတယ်ဗီဇာတက်တန်းကျော်လွန်နေထိုင်နေတဲ့မြန်မာနိုင်ငံသားအများစုကတော့နိုင်ငံကူးစာအုပ်တွေမှာဗီဇာတက်တန်းတိုးတာတွေကိုမလုပ်တော့ဘဲထိုင်းနိုင်ငံမှာနောက်ထပ်လုပ်ပေးမယ်အလုပ်လုပ်ခွင့်လက်မှတ်တွေရရှိဖို့အတွက်ကိုပဲစောင့်မျှော်နေကြပါတယ်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာ6တန်းထက်မနည်းရှိတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူတွေကခံမှန်းကြပြီးတရားဝင်အထောက်အထားရှိတဲ့မြန်မာတွေကတော့နှစ်တန်းကျော်သာရှိပါတယ်ရှင်